ဘာဘောကရှားပါတတ်ထုဈေးကွက်ကိုတရုတ်နိုင်ငံကလော်ဝကြီးအုပ်ထားပါရခင်ဗျာပြီးခဲ့တဲ့2018ခုနှစ်မှာတရုတ်ပြည်ကရှားပါတတ်ထုတန်ချိန်3,200နိုင်ငံသားကိုတင်ပို့ခဲ့တဲ့အတွက်ဒါဟာကမ္ဘာရှားပါတတ်ထုဈေးကွက်ရဲ့82ရာခိုင်နှုန်းဖြစ်ပါတယ်ဒီနှစ်အတွင်းတန်ချိန်3,320,000အထိထုတ်လုပ်မယ်လို့တရုတ်အစိုးရကပြီးခဲ့တဲ့လမှာကြေညာခဲ့ပါတယ်ဒီရှားပါတတ်ထုတွေကိုလျှက်စစ်မော်တော်ကားတန်လိုက်လေဆာရောင်ကြီးသုံးကိရိယာတွေအာကာသယာဉ်နဲ့နျူကလ িয়ার ဓာတ်ပေါင်းပေါ်တွင်မှမရှိမဖြစ်သုံးဆွဲနေရပါတယ်ဒီတော့တွင်ပြီးခဲ့တဲ့စနေနေ့ကသတင်းတစ်ခုထွက်ပါရခင်ဗျာအဲ့ဒါကတော့တရုတ်နိုင်ငံယူနန်ပြည်နယ်ကိုမြန်မာနိုင်ငံကချင်ပြည်နယ်နဲ့ဝါကိုပိုင်အုပ်ချုပ်권ရဒေသတွေကနေတရားမဝင်တူးဖော်ထုတ်လုပ်ပြီးခိုးသွင်းနေတဲ့အဲ့ဒီရှားပါတတ်ထုတွေကိုမြန်မာအာဏာပိုင်တွေကဖမ်းဆီးတိုက်ဖျက်ခဲ့တဲ့အတွက်ပြီးခဲ့တဲ့2018ခုနှစ်နိုဝင်ဘာလမှာတင်ပို့မှုရပ်ဆိုင်သွားခဲ့ပြီးကမ္ဘာဈေးကွက်မှာရှားပါတတ်ထုတွေဈေးထိုးတက်သွားခဲ့ရတာကနေအခုပြီးခဲ့တဲ့စက်တင်ဘာလမှာရုတ်တရက်ပြန်လည်တင်ပို့လာခဲ့တဲ့အတွက်ခုနှစ်လအတွင်းအနှိမ့်ဆုံးဈေးကိုပြီးခဲ့တဲ့ပတ်ကကျဆင်းသွားခဲ့တဲ့ဆိုတဲ့သတင်းဖြစ်ပါတယ်အခုလိုကျဆင်းသွားတာတော့ရှားပါတတ်ထုတွေထဲမှာပါဝင်တဲ့ Dysprosium တတ်ထု1ကီလိုဂရမ်ကိုလက်ရှိအမေရိကန်ဒေါ်လာ230ကျပ်ပေါက်ဈေးရှိပါတယ်ခင်ဗျာမြန်မာပြည်ကထွက်တဲ့ရှားပါတတ်ထုရိုင်းတွေထဲမှာ Dysprosiumပါဝင်မှုနှုံးတာအလွန်မြင့်မားတယ်လို့တိုဂျိုကလာတဲ့သတင်းမှဖော်ပြထားပါတယ်။ဒါအပြင်မြန်မာနိုင်ငံကထွက်ရှိတဲ့ရှားပါတတ်ထုအမျိုးအစားတချို့ကိုတရုတ်နိုင်ငံမှအနည်းငယ်ပဲတူဖော်ရရှိပါတယ်။မြန်မာနိုင်ငံမှာလက်ရှိစီကံကြံ့မှတ်မှုတွေလျော့နေပြီးအလုံသမားကလည်းဈေးပေါ်လှတဲ့အတွက်တရုတ်လုပ်ငန်းရှင်တွေအတွက်မဲ့လုံဖြစ်နေကြတယ်လို့လည်းပါရှိပါတယ်။တရုတ်ကုန်သည်တွေကမြန်မာပြည်ကတတ်ထုတွေတီးနှံတွေသစ်ပင်တွေကိုနီးမျိုးစုံနဲ့ရယူနေချိန်မှာဒီအစိုးရကလည်းမြန်မာနိုင်ငံရေးမှာရိုဟင်ဂျာပြဿနာကနေပြည်တွင်းငြိမ်းချမ်းရေးအဆုံးဝင်ပြီးနေရာယူနေတာမြင်ရမှာပါလက်ရှိဩစတြေးလျကရင်အဖွဲ့အစည်းမှာဒုဥက္ကဋ္ဌတာဝန်ယူထားတဲ့နိုင်ငံရေးအကြီးအကဲဦးမန်အော်လန်ဒိုကတရုတ်တချို့တွေရဲ့အန္တရာယ်ကိုဩစတြေးလျနိုင်ငံကအထူးသတိထားနေရချိန်မှာကရင်ပြည်နယ်မှာလည်းတရုတ်ပြည်ရဲ့နယ်ချဲ့မှုကိုစိုးရင်စရာမြင်တွေ့နေရပြီလို့ပြောပါတယ်
တရုတ်ရဲ့ဩဇော်လမ်းမှုရေးဆိုတဲ့ဟာကျွန်တော်ပမာပြည်လိုကတ်နေတဲ့နိုင်ငံမပြောနဲ့အခုဆိုရင်ဩစတြေးလျအစိုးရမှာအခုဒီမှာပါလီမန်ထဲမှာရောက်နေတယ်တရုတ်ကြီးရဲ့ spy တွေပေါ့နော်ဩစတြေးလျပါလီမန်အမတ်ထဲမှာတရုတ် spy တွေမွေးဖို့အတွက်တောင်းငွေပါလီပေးတယ်ဆိုပြီးအခုပါလီမန်မှာအကြိတ်နဲ့ဆွေးနွေးနေကြတာတော့ဩစတြေးလျလိုနိုင်ငံမြို့တက်နိုင်ငံတောင်းဆိုရင်နေရတယ်ဆိုတော့ကျွန်တော်နိုင်ငံကတော့ကိုပြီးဆိုရင်ရတာပေါ့နော်အဲ့ဒါကြောင့်ကြီးကြီးရဲ့နိုင်ငံရဲ့အချုပ်အခြာအနာနဲ့လုတ်ပိုင်ခွင့်တွေကိုလည်းထိထားကြဖို့လို့လက်နက်ကင်အားစုတွေကိုလည်းအလုံးကျွန်တော်တို့သတိပေးနေတယ်အဲ့အုပ်ချုပ်တဲ့နိုင်ငံဆိုတာလည်းဒီဟာကိုတော့သတိထားမယ်တရားစတဲ့ပစ္စည်းတွေပါရင်ညာတွေကတော့ပုံကုန်ပြီးကချင်ပြည်နယ်ကကြောက်စင်းနေလဲကုန်ပြီးကျွန်တော်ကရင်ပြည်နယ်ကလည်းအခုရွှေကုတ်ကူဆိုတဲ့မြို့တစ်မြို့ကိုတရုတ်မြို့တော်ဆိုပြီးတော့ပေပြန်နဲ့ချီပြီးရင်းနှီးမြှုပ်နှံမှုတွေလှုပ်လာတာကစီနိုတွေပါလိဖြစ်လာမယ်တိုင်းဒေသမှာတိုင်းလူတွေလည်းကျင်းစာရိတ်တပစ္စည်းမှတွေကျွန်တော်ကရင်ပြည်မှုဆက်ဌာနပြည်သူတွေကလည်းအများကြီးကြီးတွားလာတယ်နေရာတွေလည်းတရုတ်လူမျိုးတွေကလာပြီးဝယ်အခုကပြည်သူနဲ့အတင်းရဲလာတာတွေကျွန်တော်တွေ့ရတာပေါ့နော်အခုကျွန်တော်တိုင်းဒေသတွေအလုံးစည်းလုံးညွန့်ဖို့အဓိကလိုအပ်တယ်လို့ကျွန်တော်မြင်တယ်လေ
လက်ရှိအမေရိကန်ပြည်ထောင်စုကိုလိုရာဒိုပြည်နယ်မှာနေထိုင်တဲ့88မျိုးဆက်ចောင်းသားဟောင်းကိုဆွေကိုကလည်
းပြုတ်ဆိုတဲ့နိုင်ငံကလည်းပြုတ်ဆိုတဲ့ယဉ်ကျေးမှုပါလေကမ္ဘာမှာအစောဆုံးကြီးတဲ့ယဉ်ကျေးမှုတွေမှာလူမျိုးမြင့်နေတယ်မှာစားတယ်ဒါပေမဲ့ဗမာနိုင်ငံနဲ့ပတ်သက်လို့သူကမကောင်းဘူးပြအဲ့တော့သူကဘာလို့လဲဆိုတော့သူကရခိုင်ကိုသူကဖွဲထုတ်မယ်ပြုတ်ဆိုတဲ့ဟိုတကမာလုံးအာဖရိကစိုက်ပေါ်တကမာလုံးအခုအမေရိကန်ကမှအိန္ဒါ၃နှစ်ပြည့်စည်ဆိုင်ပဲပြုတ်ဝပြည့်စည်သွားကြထိုးရတယ်ဆိုတော့ပြုတ်ပြည့်စည်ဘာလို့လဲဆိုတော့ဗမာနိုင်ငံဆက်ဆံရမယ်တရုတ်ကိုအရိသာဆက်ဆံရမယ
်ဘန်တလေးရန်ကင်းတောင်ဝါခမစာတင်တိုက်ကစာချနာယကဆရာတော်ဦးပညင်တရလင်္ကာရကတော့တရုတ်ဆိုရရဲ့လက်တလောဟောက်ကောင်းဆန္ဒပြပွဲဖိနှိပ်မှုကိုကြည့်ပါဒီမိုကရေစီစနစ်ကိုတကယ်လိုလားထောက်ခံခြင်းမရှိပါဘူးလို့မိန့်ကြပါတယ
်ဦးဇင်းတို့အမြင်ကတော့ဒီတရုတ်နိုင်ငံကဘာနဲ့တူတယ်လဲဆိုရင်အတကြီးတဲ့စီးပွားရေးသမိုင်းနဲ့တူတယ်သူကဒီမြန်မာနိုင်ငံကိုပေါင်းတယ်ဆိုတဲ့နေရာမှာလည်းပဲသူ့ရဲ့ဘေးကွက်တစ်ခုသူ့ရဲ့လုပ်ကွက်တစ်ခုအနေနဲ့သူကသူ့ကြိုးစီးပွားကိုအဓိကကြည့်ပြီးမှပေါင်းတယ်လို့ထင်တယ်ကြောက်တံပရမညာတို့ကျွန်းတစ်တို့သူ့ကိုကြိုးစီးပွားအတွက်ဖြစ်မဲ့ဆိုရင်ဒီမှာသဘာဝတရားစာတထိခိုက်တာတွေပါတယ်သူသိတ်ထက်တွက်မှာမဟုတ်ဘူးပြီးတော့ဒီမိုကရေစီအရင်းနဲ့ကြည့်ရင်လည်းသူက အနာရှင်တွေလက်ထက်တုန်းကလည်းပဲသူကြိုးစည်းဝါးကြည့်ပြီးတော့အနာရှင်တွေတဆိုးရှည်သည်ဖြစ်စေမရှည်သည်ဖြစ်စေသူကစည်းဝါးရေးတစ်ခုတည်းကြည့်ပြီးပေါင်းသွားမှာပြည်သူတွေလိုလားတဲ့ဒီမိုကရေစီရှူထောင်းခံနေကြည့်ပြီးတော့ပန်ပိုးပေးသွားမယ်ဆိုတာမျိုးဥစဉ်ကတော့တရုတ်ကြီးပေါ်မှာအယုံကြည်မရှိဘူးခုတိတာထင်ရှားတဲ့အချက်တစ်ခုဆိုရင်သူ့ရဲ့ဒီဟောင်ကောင်ဒီမိုကရေစီရေးတောင်းဆိုနေတဲ့သူ့နိုင်ငံသူနိုင်ငံသားတွေကိုလည်းပဲဒီသူ့ကိုဒီမိုကရေစီရေးတကယ်တောင်းဆိုလာပြီဆိုတဲ့အခါကျတော့သူကပြင်းပြင်းထန်ထန်နှိပ်ကွတ်တယ်ပေါ့ဒီမိုကရေစီရေးကိုတကယ်အားပေးတဲ့နိုင်ငံမဟုတ်ဘူ
းဒီအစိုးရနဲ့တရုတ်စစ်ဘေးသမားတွေရဲ့လှုပ်ရှားမှုတွေကိုကမ္ဘာတဝန်းကတော့သတိနဲ့စောင့်ကြည့်နေကြပါပြီနယ်နိမိတ်ချင်းကပ်နေတဲ့မြန်မာပြည်အတွက်ပုံမိုးရင်လဲစရာဖြစ်မယ်လို့ယူဆမိပါတယ်ခင်ဗျာ